ယူကရိန်းနိုင်ငံအရှေ့ပိုင်းကဘာဂမူးမြို့ကိုသိမ်းယူနိုင်ဖို့အတွက်ရုရှားတွေဘက်ကတိုက်ခိုက်နေတာမှာရုရှားတပ်တွေဟာရှေ့ကိုဆက်မတက်နိုင်ပဲရပ်တန့်နေပုံရတယ်လို့ဝါရှင်တန်ဒီစီအခြေစိုက်စစ်ပွဲလေ့လာရေးဌာန ISW ကထုတ်ပြန်လိုက်တဲ့စီးအကဲဖြတ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဘာဂမူးမြို့မှာရုရှားတွေဘက်ကရှေ့ကိုဆက်ပြီးတော့တိုးလာနိုင်တာမရှိဘူးလို့ ISW ကပြောပါတယ်။ Wagner ကျေးစားတပ်ဖွဲ့တွေဟာဘာဂမူးမြို့ကိုမြေပြင်ကနေပြီးတော့ဆက်ပြီးတော့တိုက်ခိုက်နေပေမဲ့လည်းရှေ့ကိုတက်လာနိုင်တဲ့အထောက်အထားတော့မတွေ့ရဘူးလို့ ISW အဖွဲ့ကမနေ့စနေနေ့နောက်ပိုင်းမှာပြောပါတယ်။ဘာဂမူးမြို့ကတိုက်ပွဲတွေဟာအရင်သတင်းပတ်တွေထက်အခုတစ်ပတ်မှာပိုပြီးတော့ပြင်းထန်လာနေတယ်လို့လည်းယူကရိန်းအရှေ့ပိုင်းတပ်ဖွဲ့များရဲ့ပြောခွင့်ရဆိုင်ဟူရှာရဗာဒီကိုကပြောပါတယ်။ပြီးခဲ့တဲ့တရက်အတွင်းမှာပဲဘာဂမူးမြို့မှာတိုက်ပွဲ23ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်။အခုသတင်းပတ်အစောပိုင်းတုန်းကတော့ဗာဂနာကျေးစားတပ်ဖွဲ့တွေဟာဘာဂမူးမြို့အရှေ့ပိုင်းနေရာအတော်များများကိုသိမ်းယူနိုင်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကပြောပါတယ်။ဒါပြင် ISW ရဲ့ဒီစစ်ပွဲအကဲဖြတ်ချက်စီရင်ခံစာထဲမှာတော့ရုရှားရဲ့ထိုးစစ်ကိုထိန်းချုပ်နိုင်ဖို့အတွက်နောက်ထပ်သေဆုံးမှုတွေအများကြီးကြုံရနိုင်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လကစပြီးတော့ရုရှားဘက်ကဘာဂမူးမြို့ကိုသိမ်းယူနိုင်ဖို့အတွက်ကြိုးပမ်းခဲ့ပြီးတော့အဲ့တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်သေဆုံးမှုတွေလည်းအတော်များများရှိခဲ့ပါတယ်။ယူကရိန်းသမ္မတဇလင်စကီကတော့ဘာဂမူးမြို့ကနေစုခွာမှာမဟုတ်ပဲဆက်ပြီးတော့ခုခံသွားမယ်လို့ပြောထားပါတယ်ခင်ဗျာ။